ဖိနှိပ်မှုလက်ခံထုတ်ဖြစ်တယ်လို့အဝေးပံခံနေရတဲ့ကမ္ဘောဒီးယားကတရုတ်နိုင်ငံပုံစံအင်တာနက်ဆက်သွယ်ရေးလမ်းကြောင်း Cambodia's New China Style Internet Gateway Decry as a Repression Tool ဆိုတဲ့ခေါင်းစဉ်နဲ့ Writer Online သတင်းမှရေးသားတဲ့ဆောင်းပါးကိုတင်ပြပေးခြင်းပါတယ်။ Internet အသုံးပြုမှုအဝင်ထွက်ဆောက်ခြင်းမှုတွေပါတဲ့တရုတ်နိုင်ငံရဲ့နီလန်းကိုကမ္ဘောဒီးယားနိုင်ငံကဒီအပတ်တည်းစတင်အသုံးပြုနေတာကိုလူအခွင့်အရေးအဖွဲ့တွေကဝေဖန်လျက်ရှိတယ်လို့ Writer သတင်းချက်မှာဖော်ပြထားပါတယ်။ဒါကနိုင်ငံကိုကာလတရှိဦးဆောင်ခဲ့တဲ့ဟွန်ဆန်အနေနဲ့ဘလို့တိုက်ခံပြမှုကိုမဆိုဖိနှိပ်ဖို့နီလန်းတတိယဖြစ်တယ်လို့လည်းဆိုပါတယ်။ဝန်ကြီးချုပ်ဟွန်ဆန်ဟာတိုင်းပြည်ရဲ့အင်တာနက်ကိုပုံမထိန်ချုပ်ခြင်းအပြင်ကမ္ဘောဒီးယားနိုင်ငံရဲ့ Electronic ကုန်သွယ်ရေးနဲ့အင်တာနက်လွတ်လပ်မှုကိုရိုက်ချိုးပစ်တာဖြစ်တယ်လို့လူခွင့်ရေးလိဒါစောက်ကြီးရဲ့ဖွဲ့ HRW ရဲ့အာရှဒေသလက်ထောက်ညင်ကြားရေးမှူးဖေရိုဘစ်ဆန်ကချက်တဲ့ပရိနစ်ကပြောဆိုပါတယ်။ဒီလိုအွန်လိုင်းအသုံးပြမှုပေါ်ဖိနှိပ်မှုဟာကမ္ဘောဒီးယားအတွက်လိုအပ်နေတဲ့ဖိနှိပ်ချုပ်ချယ်မှုဆိုင်ရာလက်နက်ကိရိယာဖြစ်တယ်လို့လည်းဆိုပါတယ်။ဗုဒ္ဓဦးနေကချိန်ညလိုက်တဲ့ဆာမင်နာ17မျက်နှာရှိတဲ့အမိတ်ဒီဂရီနဲ့မှာတော့အင်တာနက်ဝန်ဆောင်မှုပေးသူတွေဟာသူတို့ရဲ့ဝန်ဆောင်မှုတွေကို National Internet Gateway လို့ခေါ်တဲ့အစိုးရရဲ့ Internet အဝင်ထွက်စောက်ကြီးရနေတဲ့စင်ချက်သမီးဝန်ဆောင်မှုပေးရမှာဖြစ်ပြီးတော့2022ခုနှစ်ဖေဖော်ဝါရီလမတိုင်မီ12လအတွင်းလုံဆောင်ကြရမှာဖြစ်တယ်လို့လည်းဖော်ပြထားပါတယ်။ဒီလိုအဝင်ထွက်စောက်ကြီးတာဟာတရုတ်နိုင်ငံနဲ့အလားတူတူညီပြီးမကြာသေးမီက American ပြည်တော်စုနဲ့ဥရောပသမဂ္ဂရောနဲ့ဆက်ဆံရေးတည့်ရင်သွားခဲ့တဲ့ကမ္ဘောဒီးယားနိုင်ငံအတွက်တရုတ်နိုင်ငံဟာစီးပွားရေးအရေးပါတဲ့မာမိတ်လည်းဖြစ်လာနေတယ်လို့ဆိုပါတယ်။အမေရိကန်ရေအင်တာနက်ဝန်ဆောင်မှုပေးသူတွေအနေနဲ့မိမိတို့ရဲ့စစ်မှန်တဲ့အချက်လက်တွေကို online ဖုန်းပုံစံမှာဖြည့်သွင်းရမှာဖြစ်ပြီးဒီလိုလုံဆောင်မှုပြတ်ကွက်မဲ့ဆိုရင်လုပ်ငန်းလိုင်စင်ရုပ်သိမ်းခြင်းနဲ့ဘဏ်အကောင့်တွေကိုလည်းချိန်ချုပ်ပိတ်သိမ်းခြင်းခံရမယ်လို့ဖော်ပြထားပါတယ်။အစိုးရပြောခွင့်ရ Facebook ဖန်ကဗုဒ္ဓဦးနေကပြောဆိုရမှာတော့ကမ္ဘောဒီးယားမှာ internet နဲ့ပတ်သက်ပြီးတော့အမိတ်စုံတွေကမရှိခဲ့တာကြောင့်ဒီလိုအမိတ်ထုတ်ဖို့လိုအပ်တယ်လို့ယူဆတဲ့အကြောင်းဒါဟာ American နဲ့ British နိုင်ငံမှာတွေအတွက်အနောက်ဆက်ပေးမှုနည်းပါးတယ်လို့လည်းဆိုပါတယ်။အတိုက်ခံတဲ့ရပ်ဖက်အဖွဲ့တွေကိုနှိပ်ကွပ်နေတယ်လို့အဝေးပံခံနေရတဲ့ဟွန်ဆန်အစိုးရဟာအခုလိုအင်တာနက်အဝင်ထွက်တွေစောင့်ကြည့်ခြင်းကြောင့်ရလက်အနေနဲ့သူ့ရဲ့ပါတီကိုတူတူတယောက်တည်းပဲချေတယ်နိုင်တယ်လို့သူ့ရဲ့တန်ပတ်တွေကိုလည်းတရားစွဲဆိုတာထောင်သက်တမ်းတိုးရတွေကိုလည်းပြုလုပ်သွားနိုင်မှာဖြစ်တယ်လို့ဖော်ပြထားပါတယ်။နိုင်ငံတကာလူငင်းချင်းသာကွင်းအဖွဲ့ AI ရဲ့ဒေတာဆိုင်ရာညွှန်ကြားရေးမှူး Emily Gill ကတော့အခုအင်တာနက်ထိန်းချုပ်မှုအသစ်ဟာလူအခွင့်အရေးတွေအတွက်ဘေးစိုးကြီးပဲလို့ဆိုပါတယ်။ဒါနဲ့ဆက်ဆက်ပြီးလူအခွင့်ရေးကာကွယ်သူတွေကိုနှိပ်ကွပ်ရမှာအတိုက်ခံထောက်ခံသူတွေကိုအစုလိုက်အပြုံလိုက်တရားစွဲဆိုရမှာနဲ့နိုင်ငံရေးကျင်းသားတွေမြင့်တက်လာမှာတွေဖြစ်ဖို့ရှိနေပြီးဒါအချက်ပြခေါင်းလောင်းသမယ်လို့သူမကထပ်လောင်းပြောဆိုသွားပါတယ်အပြည့်စုံတော့ www.writers.com မှာဖတ်ရှုနိုင်ကြပါတယ်ခင်ဗျာ